ဒီမနက်ကနေစမှာအခြေစိုက်လှုပ်ရှားနေတဲ့ online ငွေလိမ်ခိုင်းတွေနဲ့ရာဇဝတ်လုပ်ငန်းတွေမှာအာဓမခိုင်းစီခံထားရတဲ့နိုင်ငံခြားသား260ကျော်ကိုထိုင်းအနာပိုင်းတွေထံလွှဲပြောင်းပေးလိုက်ကြောင်း DKP တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပြောလိုက်ပါတယ်။ကြားဖြန့်လို့လူသိများတဲ့ online ငွေလိမ်ခိုင်းတွေကိုနှိမ်နင်းဖို့ထိုင်းနိုင်ငံကဖိအားပေးနေပြီးတော့ DKP ရဲ့အဖွဲ့ခေါင်းဆောင်တွေကိုပါဖမ်းဆီးနိုင်ဖို့ကြိုးပမ်းနေချိန်မှာအခုလိုရာဇဝတ်လုပ်ငန်းတွေမှာခိုင်းစီခံရသူတွေပြန်လွတ်လာတာပါဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းထိုင်းအစီအစိုက်သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းက DKP ရဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ထိန်းချုပ်ရာနယ်မြေတွေကကာစီနိုလောင်းကစားရုံတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားတွေရှာဖွေဖို့ဆိုပြီး DKP ခေါင်းဆောင်တွေကကာစီနိုရုံတွေကိုဖေဖော်ဝါရီလ17ရက်နေ့ကဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီနောက်လေလေတဲ့ဂိုင်းတွေနဲ့ကာစီနိုရုံတွေထဲမှာရောင်းစားခံရတဲ့နိုင်ငံသား262ဦးကိုထိုင်းအနာပိုင်တွေထံကိုဖေဖော်ဝါရီလ12ရက်နေ့မှာပြန်လည်လွှဲပြောင်းပေးခဲ့တယ်ဆိုပြီး DKP ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ကစစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်ဆန်းအောင်ကဗီအိုကိုပြောပါတယ
်ကျွန်တော်တို့စကွေစစ်စီးတဲ့လူမှများပါလေကျွန်တော်တို့ဆွဲအားလိုက်တယ်ဒီနေ့နော်အဲ့ဒီနေရာမှာလည်းအခက်ခဲအဲ့ဒီလက်ရှိတယ်တော့ကျွန်တော်တို့ကဖြစ်လက်ဒီစစ်ကောင်စီရဲ့သူရဲ့ဟိုဥပဒေလဲကျွန်တော်တို့ကအတိအဝတဲဟိုနိုင်တာဖို့လဲအစွားရေးလိုက်ခဲ့တယ်လေဒါကြောင့်မိစ္ဆာထိုင်းအောင်ပဲကျွန်တော်တို့ဆွဲလိုက်တယ်လို့နော
်ဟုတ်
ဒီလက်ရှိဟိုတဲ့ကျွန်တော်တို့လက်ရှိခေါ်နေတဲ့ဒီစစ်ကောင်စီလူလူဝင်မှုအကြီးကြီးလာလာဝကလာဒီအဲ့ဒါလည်းတို့တဲ့ဆွဲပြီးဖို့တော့တောင်းဆိုတော့ဗျာနော်ကျွန်တော်လည်းဟိုကြိုးစားရတယ်ကျွန်တော်တို့ပို့ဖို့ကလည်းလမ်းကြောင်းမှာလည်းဟိုပြောမလဲအချက်ကျဲရှိတော့လေဒါကြောင့်ကျွန်တော်တို့ဒီမိစ္ဆာရဟိုဘက်ကလည်းတော့ထိုင်းဝင်ပြောလိုက်တယ်နော
်ဖိလစ်ပိုင်က26ဦးဘင်္ဂလားဒေ့ရှ်က73ဦးဘရာဇီးက2ဦးနီပေါ်က2ဦးကင်ညာ33ဦးလာအို19ဦးအီသီယိုးပီးယား46ဦးပါကစ္စတန်32ဦးတန်ဇန်နီးယားက2ဦးသီရိလင်္ကာက2ဦးယူဂန်နာက2ဦးထိုင်ဝမ်က4ဦးပါဝင်နိုင်ငံသား260ကျော်ကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီး DKP ကပြောပါတယ်လူကုန်ကူးခံရပြီးပြန်လည်လွတ်မြောက်လာသူတွေကိုတော့တက်ခရိုင်ဖော့ဖရမြို့နယ်တွေကနေထိုင်းစစ်တပ်တွေကကားတွေနဲ့ခေါ်ဆောင်သွားခဲ့ပါတယ်မြန်မာနိုင်ငံအတွင်းကငွေကြေးလိမ်လည်တဲ့ဂိုင်းတွေဟာ DKB ကရင်လက်နက်ကိုင်အဖွဲ့နဲ့နေကြောင်တက်တွေထိမ့်ချုပ်တဲ့ဒေသတွေမှာရှိနေပြီးအကျိုးတူစီးပွားလုပ်ကိုင်နေတယ်ဆိုတော့ပြောဆိုချက်တွေရှိနေတယ်လို့နေကြောင်တက်တွေကလုံခြုံရေးယူပေးနေတယ်ဆိုတော့ဆွတ်ဆွဲချက်တွေထွက်ပေါ်လာနေတယ်လို့ထိုင်းဘက်ကနှိမ်နင်းမှုတွေအတွက်ဖိအားမျိုးစုံပေးလာတာဖြစ်ပါတယ်မြန်မာနယ်စပ်ကငွေကြေးလိမ်လည်တဲ့ဂိုင်းတွေနှိမ်နင်းဖို့ထိုင်းနိုင်ငံကနေရာ၅ခုမှာလျှက်စစ်မီးတွေဖြတ်တောက်ပြီး73စီတွေတင်ပို့တာတွေကိုပါဖြတ်တောက်ခဲ့ပါတခြားကုန်ပစ္စည်းတင်ပို့မှုတွေကိုလည်းပိတ်ပင်နေချိန်မှာ DKB ဘက်ကလည်း online ငွေကြေးလိမ်လည်တဲ့သူတွေကိုဖမ်းဆီးတာပြန်ပို့တာတွေကိုတိုးပြီးတော့လှုပ်ဆောင်လာနေပါတယ်